ဒီကနေ့မနက်အစောပိုင်းတုန်းကမန္တလေးတိုင်းဒဒဝူးမြို့အနီးမှာအင်အား 5.2 Richter scale ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်စကိုင်းမင်းကွန်းအမရပူရနဲ့အင်းဝကရှေးဟောင်းဖျားစီတီတို့ချို့ထိခိုက်ပျက်စီးခဲ့ပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဘက်ကတော့ဒီလိုမျိုးအင်အားအသင့်အတင့်ရှိတဲ့မြေငလျင်တွေလှုပ်ခတ်ပြီးဆိုရင်နောက်ဆက်တွဲမြေငလျင်ငယ်လေးတွေဖြစ်ပေါ်လာနိုင်တာကြောင့်သတိထားကြဖို့အထူးသတိပေးထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့မန္တလေးကငလျင်သတင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ဒီကနေ့မနေ့3:26မိနစ်မှာမန္တလေးတိုင်းတဒဦးမြို့အရှိဘက်၄မိုင်အကွာမှာအင်အားအသင့်အတင့်ရှိတဲ့မြင်းငလျင်တစ်ခုလှုပ်ခတ်သွားခဲ့တာပါဒီလိုငလျင်လှုပ်ခတ်သွားခဲ့တဲ့အခြေအနေကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာရီမျိုးမင်းထွေးက VO ကိုအခုလိုပြောပါတယ
်3 night မှာလှုပ်ရှားသွားတဲ့ငလျင်ဟာဆေးအနေနဲ့ဆိုလို့ရှိရင် 5.2 အင်အားအင်းနေရှိတယ်။ဒါဆိုဘဟုတ်တဲ့ကလည်းတင်းနေပါတော့။လူများသတိပြုဥရာမျိုးရှိပြီးတော့ဒီနေ့မနေ့လှုပ်ရှားခဲ့တဲ့ငလျင်မှာဒီဘဟုတ်ချက်ဒီတဝိုက်ဒေတာတွေမှာဒီချေဟောင်းဆရာတွေမှာဒီဘက်ထိုးနေမှာဒီစီဆောင်တမှုရှိတဲ့အတွက်ခါမျိုးတော့ကြားသိရပါတယ
်။အဓိကရှေးဟောင်းစေတီပထိုးတွေထိခိုက်ပျက်စီးခဲ့တဲ့နေရာတွေကတော့စကိုင်းမင်းကွန်းအမရပူရနဲ့အင်းဝစတဲ့ဒေသတွေမှာပါစကိုင်းတိုင်းမင်းကွန်းကမြတ်သိန်းတန်စေတီစိန်ဘူးနဲ့ငက်မြနာမြေခခဲ့တယ်လို့မင်းကွန်းမှာထင်ရှားတဲ့ချင်းသေးရုပ်ကြီးရဲ့လက်မောင်းပြုတ်ချခဲ့ပါတယ်မန္တလေးမြို့ခန္တော်တိုင်မဏိရတနာဘုန်းကြီးကျောင်းမှာရှိတဲ့ဗရမယစေတီမန္တလေးတိုင်းအမရပူရမြို့နယ်တောင်လေးလုံးကျောင်းဖျားစေတီတချို့စိန်ဘူးမြေခခဲ့ပြီးကျောင်းမျက်နှာချက်တွေပျက်စီးခဲ့ပါတယ်အင်းဝမြို့ကထိခိုက်ပျက်စီးမှုအခြေအနေကိုကိုယ်တိုင်သွားရောက်ကြည့်မြင်ခဲ့တဲ့သူတေတီစာရေးဆရာဘိုရှိတ်ရတနာပူရကအခုလိုပြောပြပါဗျာ
။ဒီပါထင်ရှားတဲ့ကောင်းဝင်နဲ့ပြောမှဆိုရင်မင်းတို့အုံကြောင်ကလှိုင်မုတ်တန်းလေးတစ်ခုပြုတ်ကြရပေါ့။နောက်ညရတနာစီမီဖရာကဒီဒီအဲ့ဒီကသူပိကာအပ်သွားတယ်ပေါ့။အဲ့နောက်ကြတော့ဗောချမ်းဖရာသူတွေကဒီဒီမျက်စုမှာပြတ်သက်ပါတဲ့စီဒီကကြတော့တောင်းတရင်ပြုတ်ကြသွားတယ်ပေါ့နော်။အဲ့ဒီဒီတစုကတော့ဖီးရနေပြီးတော့ပြတ်ကြသွားတယ်ပေါ့။အမေတို့အညာတော့တားကြည့်တဲ့ဇေဒီကြီးတွေတော့မဟုတ်ဘူး။လမ်းတွေနဲ့ကမအောင်ရဏာဖျားကဖောင်းရင်မှာအပ်သွားတာပေါ့။ဟိုတော့ပိနေတိုင်းနဲ့ခန်းနေလို့ဒါပိနေတိုင်းမှာကတူကပြက်ကြပါမယ်သဘောရှိတယ်ပေါ့။နောက်တစ်ခုကလည်းကျွန်တော်သစ္စာတိုင်းဖျား။အဲသစ္စာတိုင်းဖျားကတော့ကျွန်တော်တို့ဒီလုံးပတ်အပ်သွားတာပေါ့။အဲ့တော့ပါပဲတားနဲ့ကျွန်တော်တို့သူသူရာပြက်စီးတာကြီးကတော့ပြည့်ရှိပါအောင်
။ငရင်ကြောင့်စိုးစိုးဝါးဝါးမထိခိုက်ပေမဲ့ပုံမူပြီးပြက်စီးမသွားရအောင်အချိန်မီပြုတ်ရင်မို့လို့အကြောင်းလဲအခုလိုဆက်ပြောပါတယ်။
ဆိုအလေးကိုပြကြမဲ့ဟာလေးတွေချင်းပြီးပြန်ပြီးတော့ပြည်စင်ချင်းချင်းမီမီနဲ့လောက်သွားရင်တော့ကောင်းတာပေါ့။ဟောဘာဖြစ်လို့လဲဆိုတော့ဒီတန်းနေကြမလို့မပြင်ငယ်ဘူးဆိုရင်မိုးလာတဲ့ခါမှာကြီးကြီးကားတွေပြုံနေပြီးတော့ပြက်စီးမှုတွေအဲ့ဒီကိစ္စဖြစ်သွားနိုင်တယ်လေ။ငါကလေးလှုပ်လို့ဒီဒီလုံးမအပ်နေမှာပေါ့ဗျာ။အဲ့အဲ့နေတော့မိုးလာလိုက်တော့အဲ့ဒီအဲ့တဲ့ကိုရေအဝဝနဲ့ဝန်ဆိုင်အဲ့ဒီကိစ္စပြုံသွားနိုင်။အဲဒါကြမလို့ဒီပြည်စင်ချင်းချင်းမီတွေကတော့ကျွန်တော်တို့အစောတည်းကဆောင်ရွက်ဖို့ကတော့ကောင်းပါတယ
်။ဒီကနေ့မနေ့လှုပ်ခတ်သွားခဲ့တဲ့ငရင်ဟာစကိုင်းပြည့်ရွေကျောပေါ်မှာဖြစ်သွားခဲ့တာပါအခုလိုအင်အားအသင့်အတင့်နဲ့ငလျင်ဗဟိုချက်အနက်တိန်နဲ့ငရင်လုတ်ခတ်ပြီးချိန်မှာနောက်ဆက်တွဲငရင်ငယ်တွေဆက်လုတ်ခတ်နိုင်ကြောင်းမိုးစလဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာရီမျိုးမင်းထွေးကသတိပေးထားပါတယ
်ဒီပထမဦးဆုံးလုတ်တဲ့ပေါ့နော်ငလျင်ကအင်အားအနေနဲ့တော့တင်လဲများမယ်ဗဟိုချက်နဲ့ကလည်းတိန်နေဆိုလို့ရှိရင်တော့အဲ့ဒီဒေတာအနည်းတစ်ဝိုင်းမှာနေထိုင်နေပြည်သူတွေနဲ့ကတော့အလင်းပေါ့နော်သူရဲ့နောက်ဆက်တွဲဖြစ်နိုင်ခြေအလားအလာဆိုလို့ရှိရင်တော့အလင်းငယ်လေးလာနိုင်တဲ့အလားအလာရှိတယ်နော်ဖြစ်နိုင်ရဲ့ဆိုတဲ့ဟာမျိုးအတွေ့ပြီးတော့ကြိုတင်ပြင်ဆင်ထားတဲ့အဟာမျိုးလေးကိုစာထားမှုရန်လိုအပ်ပါတယ
်စကိုင်းပြည့်ရွေကျော်မှာမကြာခဏငရင်လောက်ခတ်လေးရှိပြီး1930ခုဘကိုးငရင်လိုငရင်ကြီးပြန်လည်လှုပ်ရှားနိုင်တဲ့အခြေအနေရှိနိုင်ကြောင်းလဲမိုးစလဌာနကခန့်မှန်းထားသလိုဒီအတွက်လည်းပညာပေးအစီအစဉ်တွေဆောင်ရွက်နေတာရှိပါတယ်2016ခုနှစ်ဩဂုတ်လ24ရက်နေ့မန္တလေးတိုင်းချောင်းမြို့အနီးဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ငရင်ကြောင့်ပကံညောင်ဦးဒေသမှာရှေးဟောင်းစည်တီပထိုး425စုထိခိုက်ပျက်စီးခဲ့ရပါတယ်ဒီမြင်းငလျင်ကတော့အင်အား Richter scale 6.8 ရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ